ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းအတွက်အမေရိကန်က M1 Abrams တင်ကားတွေပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓနေ့မှာကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီကလည်းသူ့နိုင်ငံထုတ်တဲ့ Leopard 2တင်ကားတွေယူကရိန်းကိုပေးမဲ့အပြင်ဗြိတိန်နဲ့ခြားဥရောပနိုင်ငံတချို့ကပါတင်ကားနဲ့မြေပြင်တိုက်ခိုက်ရေးသုံးရင်တွေကိုပေးဖို့လုပ်နေတဲ့အတွက်ဆက်တလပြည်လာပြီးဖြစ်တဲ့ယူကရိန်းစစ်ပွဲအခြေအနေဟာတနည်းတစ်ဖုံအပြောင်းလဲတွေဖြစ်လာနိုင်ပွဲရာရှိပါတယ်။ဒီအကြောင်းအသေးဆုံးကိုတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
။ American လို့စစ်မြေပြင်သုံး M1 Abrams တင်ကားတွေဟာ Ukraine တပ်သားတွေအတွက်ကင်တွင်ရမှာရောထိမ့်တင်ရမှာပါတိတ်ခက်ခဲနိုင်နေဆိုပြီးသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ကလနဲ့ချီးပြီးငင်းပယ်နေရကနေဗုဒ္ဓဘုနေ့ကတော့30ဒဇင်းပို့ပေးမယ်လို့သမ္မတဘိုင်ဒန်ကကြေညာလိုက်တာဖြစ်ပါတယ
်။ And today I'm announcing that the United States will be sending 31 Abrams tanks to Ukraine, the equivalent of one
American ပြည်တော်စုကနေ Ukraine အတွက် Abrams တင်ကား30တစ်စီးကိုပို့ပေးမှာဖြစ်ပါတယ်။ဒါဟာ Ukraine တရင်အင်အားနဲ့ညီမျှပါတယ်။ဒါဟာ Ukraine နဲ့သူတို့ပိုင်နက်ကိုသူတို့ကာကွယ်နိုင်ရင်းနဲ့သူတို့မဟာဗျူဟာအောင်မြင်ရေးအတွက်ပိုကောင်းလာစေမယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းအကြံပေးပါတယ
်။ Abrams တင်ကားတွေဟာကဘာမှာအစွမ်းထက်ဆုံးတင်ကားဖြစ်တဲ့နာမည်ကြီးပါတယ်။သူကိုကင်တွယ်ဖို့ရောထိမ့်သိမ်းဖို့ပါအလွန်ရှုပ်ထွေးတဲ့အတွက်ယူကရိန်းကိုဒီတင့်ကားတွေနဲ့အတူတခြားလိုအပ်တဲ့စစ်ပစ္စည်းအစိတ်အပိုင်းတွေကိုပါပေးမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီတင့်ကားတွေကိုစစ်မြေပြင်မှာယူကရိန်းနဲ့ထိထိရောက်ရောက်အသုံးပြုနိုင်ဖို့လဲသင်တန်းတွေစပြီးပေးတော့မယ်လို့ပြောပါတယ်။ဒါပေမဲ့ဒီတင့်ကားတွေစစ်မြေပြင်ရောက်ဖို့အတွက်ကတော့အချိန်ပေးရမှာဖြစ်ပြီးဒါတွေကိုယူကရိန်းကတ္တာတွေအသေးချာသုံးနိုင်အောင်လုပ်ရအောင်မယ်လို့လည်းပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဂျာမနီအပါအဝင်တခြားနိုင်ငံတွေကလည်းယူကရိန်းအတွက်စစ်မြေပြင်သုံးတိုက်ခိုက်ရေးရင်တွေကိုပို့ပေးဖို့ပြောလာခြင်းမှာအမေရိကန်ကအခုလို Abrams တန့်ကားတွေပေးဖို့လှုပ်လာတာဖြစ်ပါတယ်။ဂျာမနီကသူ့ရဲ့ Leopard 2A6 အမျိုးအစားတန့်ကား14စင်းယူကရိန်းကိုပေးဖို့ရည်အတွက်အမေရိကန်ကအခုလို့လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။သူ့ရဲ့တန့်ကားတွေပေးဖို့မဆုံးဖြတ်နိုင်မဲ့ဖြစ်နေတဲ့ဂျာမနီကို EU ဥရောပနိုင်ငံတွေကဝိုင်းဝန်းဝေဖန်လာခြင်းမှာရုရှားဘက်ကတုံ့ပြန်လာမဲ့ဒေါ်လာကိုသူ့တနိုင်ငံနဲ့မခံလို့တဲ့ဂျာမနီကအမေရိကန်ဘက်ကအေဘရမ်စတင်ကာတွေပို့မပေးရင်သူ့လည်းပို့ပေးမှာမဟုတ်ဘူးလို့တင်ချန်ခဲ့တာပါဗုဒ္ဓဖူးနေ့သမ္မတအင်ဂျူမှာပြောကြရမှာတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားစိတ်ဝမ်းကွဲဖို့ရုရှားကမျှော်လင့်နေပေမဲ့အမေရိကန်နဲ့မဟာမိတ်တွေကြားသွေးစီမှုဟာလုံးဝခိုင်မာမှုရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
် Because you all know I've been saying this for a long timeThe expectation on the part of Russia is we're going to break up. We're not going to stay united. But we are fully, thoroughly, totally united.
ဟိုးရင်ကကျွန်တော်ပြောနေကြအတိုင်းပါပဲ။ကျွန်တော်တို့တွေစီစီတုံးလုံးမရှိဖို့တွေးကွဲသွားဖို့ရုရှားကမျှော်လင့်နေတာပါ။ဒါပေမဲ့ကျွန်တော်တို့ကလုံးဝတကယ်ကိုစီလုံးညီညွတ်ကြပါတယ်။အခုຫນွေဦးကာလာရောက်လာတော့မှမဟုတ်ယူကရိန်းတပ်တွေသူတို့ပိုင်နက်ကိုကာကွယ်ဖို့လုံနေကြသလိုတံပြန်ထိုးစစ်ဆင်ဖို့ပါပြင်ဆင်နေကြပါတယ်။သူတို့နယ်မြေတွေတင်ရဖို့စစ်မြေပြင်မှာရုရှားဘက်ကပြောင်းလဲလာမယ့်နှီးပြူတာတွေကိုသူတို့တွန်းလှန်နိုင်စွမ်းရှိဖို့လိုသလိုမြေပြင်တိုက်ခိုက်နိုင်စွမ်းတိုးတက်ဖို့လည်းလိုပါတယ်
။အမေရိကန်ကယူကရိန်းအတွက်ဒေါ်လာတန်400တန်ပစ္စည်းတွေပေးရမယ်လို့ဗုဒ္ဓဘူးနေ့မှာပဲကြေညာလိုက်ပါတယ်။ဒီထဲမှာအေဘရမ်စတင်ကားတွေအတွက်စစ်မြေပြင်ထဲတစုံတရာပစ္စည်းချို့ယွင်းမှုရှိရင်တဲထုတ်နိုင်တဲ့တန်ကားလိုယင်မျိုးဖြစ်တဲ့ M88 ကယ်ဆယ်ရေးယင်၈စီးလဲပါဝင်ပါတယ်။ယူကရိန်းအတွက်ကျင်းတဲ့ Britain, American, Poland, Germany, Netherlands နဲ့ Switzerland နိုင်ငံတွေကပေးပို့မဲ့တင့်ကားနဲ့စစ်မြေပြင်သုံးလက်နဲ့တပ်ဆင်ထားတဲ့ယင်ကအစီပေါင်းရာနဲ့ချီရှိနေတာပါအခုလိုတိုက်ခိုက်ရေးအကူအညီတွေတိုးပြီးရလာနေတဲ့ Ukraine အတွက် Russia ရဲ့အင်အားတောင့်တင်းမှုကိုဖြိုခွင်းဖို့သူတို့ရဲ့စူးစမ်းမှုနဲ့သူတို့တွန်းလှန်နေတဲ့စစ်ပွဲဟာဒဏ္ဍာရီတစ်ခုကိုပြောင်းလာနေပြီလို့အများကသုံးသပ်နေကြပါတယ်